ကရင်ပြည်နယ်ဘက်ကအခြေအနေမအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းနဲ့ချင်းဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါတယ်စကိုင်းတိုင်းကလေးမျိုးနယ်တန်ဖိုးကျေးရွာမှာတော့တိုက်ပွဲမရှိဘဲနဲ့နေနေမီးရှို့ခံရသလိုနှစ်ချောင်းကျေးရွာမှာတနင်္ဂနွေနေ့ညတော့ကစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်အလားတူပဲချင်းပြည်နယ်မင်းတပ်မြို့နယ်မှာလည်းတိုက်ပွဲဖြစ်ပွားနေပါတယ်စကိုင်းနဲ့ချင်းဘက်ကတိုက်ပွဲတွေရဲ့အခြေအနေရန်ကုန်ကပြပိုးတဲ့တရင်ဦးသိမ့်ထိုင်ဦးပြောပြပေးပါရှင်
။အာဏာသိမ်းစစ်ကောင်စီကိုခုခံတွန်းလှန်မှုတွေဆက်ရှိနေတဲ့စကိုင်းတိုင်းတွင်းမှာမြန်မာစစ်တပ်ဘက်ကနေနေချင်းမင်းရဲတွေလုံနေသလိုအနီးနားပတ်ဝန်းကျင်ကျေးရွာတွေမှာနေမီးရှို့ခံရတာတွေရှက်ဆက်ဖြစ်ပေါ်နေပါတဲ့။ဒီကနေ့မနေ့ပိုင်းကတော့ကလေးမျိုးနဲ့တပ်ဖို့ကျေးရွာမှာတိုက်ပွဲတစ်စုံတရာမဖြစ်ဘဲနေအိမ်နဲ့ဆန်ဆက်မီးရှို့ခံခဲ့ရတာတွေရှိခဲ့တယ်လို့တပ်ဖို့ကျေးရွာသားတူကပြောပါတယ်။
တံခိုးရဒီမနေ့ကိုနိုင်ခွေလောက်မှမီးရှို့ရပြန်မီးရှို့နေတော့လည်းလုံငယ်ရပြန်နေစီတင်တော့နေရလောက်ဘူးပြတင်တော့ကုံလောင်းလေပြဆဲတော့တလုံးတော့ကုံပြကြတာပေါ့ဆော်လာကြည့်တစင်းနဲ့နွားဆဲဝဲစပတ်နွားဆာတန်ကုံပြကြတယ်ပြတဲ့တော့မဖြစ်ဘူးပြတော့မဖြစ်ဘူးနဲ့တို့ကလာနိုင်မရှိတာပြ
တံခိုးကြီးရတယ်မှာစစ်ကောင်စီတက်ကဇနက်ပြဖောက်တယ်လို့ကြီးရွာသားထောင်ကျော်တပြေတင်းဆောင်နေရတယ်လို့လဲသူကဆက်ပြောပါတယ်
လည်းညတော့ဆယ်နာရီလောက်မှသူတို့လက်နဲ့ကြည့်ပြီးတော့ထဲမှာပြေးတနက်ပြဖောင်းဆင်းရဲကြောက်တာနဲ့သူတို့အကုန်ဆောင်နေပြီကြတော့လေးပုံတပုံလောက်ပဲကျန်ကြမှာကျွန်တော်တန်ဖိုးကြွားအနည်းဆုံး3000နဲ့လေးပုံပြပေါ့အကုန်ဆောင်နေကြပြီက
မနေ့ကဒီဇင်ဘာလ26ရက်နေ့ညကနှစ်ချောင်းကြီးရောမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့ PDF အဖွဲ့တို့ပြစ်ကတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အကြောင်း PDF ခေါင်းဆောင်ဒူးကပြောပါတယ်
နောက်ချောင်းရွာအထက်တန်းချောင်းနဲ့တစ်ဆက်တစ်ဆက်တည်းရှိတဲ့အောင်စုခံဘုံကြီးချောင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုကျွန်တော်ပူပေါင်းတပ်ဖွဲ့တွေတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ညနေ6နာရီနဲ့စပြီးတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီနေ့မနေ့6နာရီခွဲအထိတိုက်ပွဲတွေကြာမြင့်ခဲ့ပါတယ်။ပူပေါင်းတပ်ဖွဲ့တွေကတော့ပကဖအဖွဲ့ဝင်2ဦးကြာဆုံးပါတယ်။ကျန်တာကတော့6ဦးလောက်အသေးစားပေါ့နော်ဒေသတိုက်ခိုက်ခံရပါတယ်မဆိုးရင်ရပါဘူး
။မနေ့ညတိုက်ပွဲတွေမှာနောက်ချောင်းကျေးရွာကအိမ်သုံးလုံးမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပြပါတယ်။ဒါအပြင်ကလင်းပြုတ်လူပညာတက္ကသိုလ်နာတဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့နဲ့လုံခြုံရေးကင်းစခန်းမူရည်ရဲတပ်စခန်းတွေကိုလည်း PDF ဖူပေါင်းတပ်ဖွဲ့တွေကဒီကနေ့မနက်မှာတိုက်ခိုက်ခဲ့တဲ့အကြောင်း PDF ခေါင်းဆောင်တယောက်ကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကလည်းကလင်းပြုတ်တောင်ပိုင်းကနှစ်ချောင်းကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကရဟယင်သုံးတိုက်ခိုက်ခဲ့လို့ PDF အဖွဲ့ဝင်တွေအရသားတွေတိုက်ဆုံးမှုရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်လာရီချင်းပြည်နယ်မင်းတပ်မြို့အတွင်းမှာလည်းဒေသခံ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါလေ။မနေ့ကဒီဇင်ဘာလ26ရက်နေ့ကတော့မင်းတပ်မြို့နယ်ရှင်မွေးရွာအတွင်းတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိတယ်လို့ CDF ပြောရေးဆိုခွင့်ရှိသူစလိုင်းယောမန်ကပြောပြပါလေ။
လူမြတ်တိုက်ပွဲမှာတော့စကစက2ဦးလောက်ကြာမယ်ကျွန်တော်ဖက်ကတယောက်တော့ကြာဒီရှင်းမွေးရွာမှာပဲစကစက2ဦးဖြစ်တာပေါ့
။ဒီဇင်ဘာလ19ရက်နေ့ကစပြီးဒီဇင်ဘာလ26ရက်နေ့ဒီမင်းတပ်မြို့တဲ့အတွင်းစတင်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်တို့တိုက်ပွဲတွေချင်းချင်းဖြစ်ပွားခဲ့ပါတယ်။ကလေးမျိုးနဲ့နှစ်ချောင်းကြီးရောတိုက်ပွဲနဲ့မင်းတပ်မြို့တဲ့တိုက်ပွဲဖြစ်ပွားမှုချင်းချင်းနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါခဲ့
။နှစ်ချောင်းမှာတော့မနေ့ကတော့ဒီလိုများကဖြစ်ခဲ့တာရှိတယ်။အဲဒီမှာကျွန်တော်တို့အခါကနှစ်ချောင်းသားလေးနာအဲလိုလုံလေးဆောင်ရွက်နေတဲ့အဖွဲ့တွေကိုကျန်းတဲ့အင်အား100လောက်က300နေပြီးပြစ်ခတ်တာရှိပါတယ်ခဲ့။အဲကျွန်တော်တို့ကစစ်ပြီးအချုပ်တန်းရရှိတာရှိပါမယ်။မြင်းတပ်ဘက်မှာလည်းအဲဒီမြင်းတပ်ငွေလေးလုံးကြီးလောင်ရွက်နေတဲ့အဖွဲ့တွေကိုအကျန်းတဲ့15ဦးလောက်နာပြီးပြစ်တာရှိတယ်။အဲအဲ့မှာတော့ပြစ်ခတ်တန်းရရှိဖို့မရှိလို့ပြရပါတယ်။
ချင်းပြည်နယ်ဘလောက်မြို့မှာလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ချင်းပြည်နယ် NLD ပါတီတွင်မှုလည်းဖြစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စလိုင်းမျိုးတိုက်နေကိုစစ်ကောင်စီကနေချိတ်ပိတ်လိုက်တဲ့အကြောင်းဒေသခံသူကပြောပါတယ်။စလိုင်းမျိုးတိုက်တဲ့မိသားစုဝင်တွေကစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းတစ်ဖက်နိုင်ငံကိုတိမ်းရှောင်နေလို့ဖမ်းဆီးခံရတာမျိုးတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်မှာလွတ်တော်ကိုယ်စားလှယ်တယောက်ရဲ့ပိုင်ဆိုင်မှုချိတ်ပိတ်ခံရတာဒါပထမဆုံးကြိမ်ဖြစ်ပြီးအရင်ကအန်ယူဂျီဝင်ကြီးဒေါက်တာစလိုင်းနံမုံရဲ့ဟာဖာမျိုးတွေကနေငူလဲချိတ်ပိတ်ခံခဲ့ရပါတယ်ခင်ဗျာ။